မင်္ဂလာပါခင်ဗျာအမေရိကန်နိုင်ငံရဲ့ COVID-19 ကပ်ရောဂါကင်တွယ်မှုအခြေအနေနဲ့နိုင်ငံရေးစီးပွားရေးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းအက်ဒီတာဦးကျော်စံတာနဲ့ကျွန်တော်ငိမ့်ချမ်းကဆွေးနွေးတင်ပြထားပါတယ်။အငယ်ရေးအမေရိကန်ဟာ COVID-19 ကပ်ရောဂါကူးစက်မှုမှာလည်းကမ္ဘာမှာအများဆုံးဖြစ်နေတယ်။စီးပွားရေးကလည်းအကန့်အသတ်နဲ့လုံနေရတဲ့အတွက်ကြက်တဲနေပြီးတော့အလုပ်လက်မဲ့တွေကလည်းစံချိန်တင်နေပါတယ်။ဒီကြားထဲသမရထရန့်ကကိုရိုနာရောဂါပိုးကို short sit ဖို့အတွက်ဘဟုအစိုးရရန်ပုံငွေနဲ့စစ်ဆေးမဲ့နေရာအထောက်ပံ့တွေကိုရပ်ဆိုင်းတော့မယ်ဆိုတဲ့သတင်းကိုလည်းဖတ်လိုက်ရပါတယ်။အဲ့ဒီလိုတွေဖြစ်နေတဲ့အမေရိကန်ဟာအကြက်တဲစိုက်နေတာပါလား
။ဟုတ်ပါတယ်ကိုကြီးညာအဲ့လိုပဲ COVID-19 ရဲ့ပြဿနာနောက်တစ်ခါအရေးတက်ဖွဲ့ပြည်ပြင်းကိစ္စနောက်တစ်ခါအတိုက်ခံတဲ့အနာရအစိုးရတို့ကြားမှာသဘောထားခွဲလွဲမှုကလေးပြင်းထန်နေတော့အကြက်တဲစိုက်တယ်လို့ဆိုရပါလိမ့်မယ်။တချို့ကဆိုရင်တော့ America in crisis ဆိုပြီးတော့သုံးလုံးပြီးတော့ပြောနေတာတွေ့ရပါတယ်။သမ္မတချုပ်ကတော့စန်တာစစ်စီမဲ့နေရာတွေအတွက်အထောက်ပံ့တွေရုပ်သိမ်းမယ်အဲဒီစခန်းတွေကိုပိတ်သိမ်းမယ်လို့ပြောနေတာသူရဲ့မိငုံထဲမှာပြောခဲ့တဲ့အတိုင်းပဲပေါ့ဗျာဒါများများစီးရင်များများတွေ့ရဆိုရပိတ်တဲ့သဘောဖြစ်ပါလိမ့်မယ်ဒါပေမဲ့အဲ့ဟာစီးရင်ထဲမှာသာအတဲကျဖြစ်မှာပါတကယ်တမ်းကြေကြေပြန့်နှံ့ကူးစက်နေမှုတွေကိုဘယ်လိုတားမလဲဆိုတဲ့ကိစ္စမှာတော့အဲ့ဒါအထောက်ပံ့ဖြစ်နိုင်မှာမဟုတ်ပါဘူးအဲ့ဒါတစ်ဆက်တည်းမှာပဲစီးပွားရေးကလည်းဒီကိစ္စနဲ့ဆက်ဆက်ပြီးတော့ပဲစီးပွားရေးလည်းထိခိုက်နေတာနေရဲ့အစိုးရစီမှာအလုံးလဲမဲ့ပတ်စံတုံ့ခံတဲ့လူတွေပုံများလာတယ်လုပ်ငန်းတွေပိတ်ထားတယ်ဒါလည်းအရေးကြီးတဲ့ကိစ္စပါအဲ့ထက်ပိုဆိုတော့ဒီကိစ္စတွေကိုအတိုက်ခံတဲ့အစိုးရပူပေါင်းပြီးတော့သဘောထားဖြည့်ဆည်းနိုင်မဲ့နီလန် common ground ရှာမှတွေ့ကြတာပိုပြီးခက်တဲ့ကိစ္စဖြစ်နေတယ်လို့ပြောနိုင်ပါတယ်ဘုန်းကြီ
းဟုတ်ကဲ့ပါအငယ်အဲ့ဒီတော့ဇွန်လ25ရက်နေ့ဟာလူမဲအမျိုးသား George Floyd တေဆုံးခဲ့တာတလားပြည့်တဲ့နေ့ဖြစ်ပါတယ်အဲ့ဒီရဲ့အကျိုးဆက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့Black Lives Matter လှုပ်ရှားမှုကရောဘယ်အခြေအနေအထိခရီးရောက်ခဲ့ပြီလဲခင်ဗျာ
ကိုကြီးညာ Black Lives Matter လှုပ်ရှား Black Lives Matter လှုပ်ရှားမှုကအခုခါမှာတော့အရွေးတော်ရှိရပေါ့လေခရီးရောက်တယ်ဆိုတာကဒီလူတွေရဲ့ awareness အစစ်စစ်တဲ့ပုံပြီးနှိုးကြလာပါတယ် American ပြည်ထောင်စုမှာဆိုတနိုင်ငံလုံးမှာပဲမျိုးပေါင်း2000ကျော်မှာဆန္ဒပြချစ်တဲ့ပွဲတွေလုပ်ခဲ့ရတယ်လူတိုင်းကပဲဒီဟာပါဝင်တောင်းဆိုခဲ့ကြတယ်ကဘာဝင်လည်းပဲပြန့်နှံ့ခဲ့တယ်ဒါလူတွေအစီကသိမ့်နှိုးကြတိုးတက်လာဖြစ်ပါတယ်နောက်ဒါအပြင်ဒီမြို့နယ်တို့ဘာလို့ခရိုင်တို့စသဖြင့်ပေါ့လေဒေသန္တရာအပြင်ရတပ်ဖွဲ့ပြုပြင်ရေးထိမင်းရေးကိုလည်းပဲတနိုင်တပိုင်လို့ပြောမှာပေါ့လုံနေကြတာကိုတွေးရပါတယ်ဆိုတော့ဘို့မှလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေပြုပြီးတော့ဟန်တာနိုင်ဖို့ကိုစူးစမ်းကြတာတွေးရပါတယ်ဒါပေမဲ့နှစ်ဖက်လုံးကဒီနေရာမှာသဘောတူညီမရနိုင်ဖြစ်နေပါတယ်ဒီမိုကရက်တွေရဲ့အခုတော့မှတင်သွင်းမဲ့ရတပ်ဖွဲ့ပြုပြင်ဥပဒေကတော့ကြာသပတေးနေ့နောက်ပိုင်းမှာသူတို့တင်သွင်းမှုရှိနေတယ်ထင်ပါတယ်ဒါကတော့ဒီကအစဉ်ပြေတော့မှာပါဒါပေမဲ့အဲ့ဒီနေ့မတိုင်ခင်တုန်းက Republican စအထက်လူတော်မှတင်သွင်းခဲ့တဲ့ဟာကိုကြာတော့ရှေ့မတွန်းနိုင်အောင်Democrat တွေကပိတ်ခဲ့ပါတယ်ဆိုတော့ဒီအခု Democrat တွေလုံနေရဲ့ရတပ်ဖွဲ့ပြုပြင်ဥပဒေဟာလည်းအောက်လူတော်ကကြော်လွှားလာသည့်တိုင်အောင်အထက်လူတော်ကဒီဟာကိုသဘောတူလက်ခံခြင်းမှလက်ခံပါလိမ့်မယ်
ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့နှစ်ဖက်လုံးကသဘောတူပေမဲ့တချို့စီးပွားရေးနဲ့နိုင်ငံရေးမှာသဘောထားကွဲလွဲမှုတွေများနေသေးတဲ့အမေရိကန်နိုင်ငံကြီးမှာဒီကိစ္စတွေပြည်လဲဖို့ရရောဘလို့အခြေအနေရှိပါသလဲ
သဘောထားကွဲလွဲမှုကတော့တော်လေးပြင်းထန်နေပါတယ်တကယ်တော့ဒေါ်နယ်ထရမ့်သမ္မတဖြစ်လာတဲ့အချိန်ကစပြီးတော့သမ္မတရာသူရွေးကောက်ပွဲနိုင်ပြီးရင်အမျိုးသားပြန်လည်စစ်မြေးရေးကိုဥဆောင်ပြီးတော့လုပ်ကြရတယ်ဥတီပြီးတော့လုပ်လေလုပ်ထားရှိကြပါတယ်ပြည်လဲမှုရရှိရေးစကားပြောတယ်ပြည်လဲအောင်လုပ်ကြသမ္မတထရမ့်တက်လာတဲ့နောက်ပိုင်းမှာတော့အဲ့လိုလူငန်းမျိုးကိုသိပ်ပြီးတော့မတွေးခဲ့ရဘူးလူတွေကလည်းပဲသိပ်ပြီးတော့ပြန်လည်စစ်မြေးကိုလက်မခံခြင်းရတဲ့သဘောတွေးခဲ့ရပါတယ်ဆိုရဲလက်ထက်မှာတော့ဟိုရဲတပ်ဖွဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေတင်တာကိုနမူနာကြည့်မယ်ဆိုရင်နှစ်ဖက်လုံးဟာရဲတပ်ဖွဲ့ကိုပြုပြင်ရမယ်ဆိုတာသိတယ်ပြဿနာဟာတကယ်ရှိနေတယ်ဒါရဲတပ်ဖွဲ့ရဲ့အခိုင်အတဲ့ကိစ္စနောက်ပြီးတော့လူမျိုးရေးခွဲခြားတဲ့ဒီလူမျိုးရေးသာဒီညမှုမရှိဘူးပေါ့လေလူမျိုးတရားမျှတမှုမရှိဘူးဆိုတာလည်းပဲနှစ်ဖက်လုံးကစီစီသွားကြပြီဖြစ်တယ်။ဒါကိုလက်ခံတဲ့ပြဿနာကိုနှစ်ဖက်လုံးကဖြေရှင်းရမယ်ဆိုတာလည်းသဘောတူကြတယ်။သူတို့မဲ့ဖြေရှင်းမဲ့နိလမတယောက်နဲ့တယောက်မတူကြဘူး။တကယ်တမ်းကြတော့လည်းပဲသူတို့ပြောတဲ့ဥပဒေကအကြံပြန်အဖြစ်သိသဘောထားမကွဲလှပါဘူး။ဥပမာအဖြစ်ကွဲတာအချက်၃ချက်ဆိုရင် level ညဖန်တဲ့ကိစ္စတစ်ခုရှိမယ်။နောက်ပြီးတော့ရဲတပ်ဖွဲ့ဟာ no knock ဒါ such warrant မပါဘဲနဲ့ပေါ့လေ။ဒါတကားကိုတကားဆောက်ပြီးတော့ဝရမ်းမပါဘူးနဲ့ဝင်ရောက်ရှာဖွေဖမ်းဆီးတာတွေမလုပ်ရဘူးစသဖြင့်အဲ့ဒီကိစ္စတွေဒါတွေဟာအရေးကြီးတဲ့သဘောတူညီမှုရအောင်ညှိဖို့လိုတဲ့ကိစ္စပါဒါမနှိမ့်နိုင်ကြတော့အကြောင်းမရှိဘူးထင်တယ်နိုင်ငံရေးမှာအခက်မကြေတဲ့အတွက်ကြောင့်ပါဒီကိစ္စတွေဟာပြင်းထန်နေတာဖြစ်ပါတယ်အလားတူသောပဲစီးပွားရေးလို့ဆိုရင်လည်းပူပေါင်းဆောင်ရွက်တဲ့ကိစ္စပါဆိုတော့တခုသူတို့သဘောပေါက်လာတင်တာက သူတို့ဟာပြည်သူပုစလဲတွေဒီမိုကရေစီနဲ့ကိုစားပြုတဲ့လူတွေဟာအခုပြည်သူတရားလုံးကအုံမှုကြဲကြဲတောင်းဆိုနေကြတဲ့ဒီပြည်ပင်ပြောင်းလဲရေးကိုဘလောက်တုံ့ပြန်ပြီးတော့အကောင့်ထဲပေါ်ပြနိုင်မလဲဆိုတော့အဓိကသူတို့ညီညွတ်ရေးဟာသိအရေးကြီးပါတယ်မင်းမျိုးဖြစ်နေရရင်တော့ပြည်သူရဲ့စနောက်တို့မလိုက်လျော့နိုင်တဲ့သဘောပုံပြီးပေါ်နေလာမယ်လို့ထင်ရပါတယ်ခင်ဗျာ